င်္ဂလာပါခင်ဗျာမြန်မာနိုင်ငံဒီလိုင်းစီစဉ်မှာတော့မြန်မာနိုင်ငံရဲ့အတွင်းကုပြောင်းရေးလုပ်ငန်းစဉ်မှာစစ်ဘက်ကနေအရက်ဖက်အုပ်ချုပ်မှုကိုကုပြောင်းရေးဆွေးနွေးမှာဖြစ်ပါတယ်စစ်မှန်တဲ့ဒီမိုကရေစီစနစ်ဖြစ်ဖို့အရက်ဖက်အုပ်ချုပ်မှုအောင်မှာစစ်တပ်ကရှိရမှာကတော့တဘာဝပါဒါပေမဲ့လည်းမြန်မာနိုင်ငံရဲ့အခြေအနေကတက်မလို့ဟာနိုင်ငံရေးမှာဥဆောင်မှုခံရတာမှာဆက်ရှိနေနေတယ်ဆိုပြီးပြောတာဆိုတာမျိုးတွေရှိနေပါတယ်ဆိုတော့အခုကျွန်တော်တို့ပြည်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေလည်းဒီလိုင်းပေါ်ရောက်နေပါပြီပါဝင်ဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းကျွန်တော်တို့အစီအစဉ်ဖြစ်နေပါတယ်ဆိုတော့စီစဉ်ဆက်လိုက်ချင်ပါတယ်အရင်ဆုံးကတော့ပါဝင်ပင်လယ်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့သဘောထားချင်းချင်းကိုဆွေးနွေးသိကြပါတယ်။ပုံမျိုးသားလွတ်မြောက်ရေးဖွဲ့ချုပ်ဥက္ကဋ္ဌဦးခွန်မြင့်ထွန်းရှိပါရဲ့။နောက်တရင်းစာဆရာဦးတရားသွေးရှိပါရဲ့။တကယ်တော့ဒီမြန်မာနိုင်ငံမှာကျွန်တော်ဒီအသွင်ကူးပြောင်းရေးမှာဒီတက်မော်အခန်းကဏ္ဍနဲ့ပတ်သက်လို့ဆွေးနွေးမယ်ဆိုရင်တော့တက်မော်နိုင်ငံကြီးမှာဘယ်အနေစပါလာလဲဆိုတာကိုပြန်သုံးသပ်ဖို့လိုမယ်လို့ယူဆပါရဲ့။ဆိုတော့ဒီမြန်မာနိုင်ငံမှာတက်မော်ကတိုင်းပြည်မှာနိုင်ငံရေးအခြေအနေမတည်ငြိမ်ဖြစ်လို့အာဏာကိုထိန်းသိမ်းရတဲ့ဟိုတိုင်းပြည်ကိုကြောက်ထက်ကြမှာဆိုလို့ကဲတရားရဲ့လို့အောင်ပြောပြီးတော့နိုင်ငံကြီးမှာပါလာခဲ့တာအခုချိန်ထိပါဆိုတော့စစ်တပ်ကနိုင်ငံကြီးမှာစဝင်လာခဲ့တာအခုချိန်ထိပါတင်ပါထိုင်လို့တကယ်ပဲပါလာတယ်လို့ယူဆတာဟုတ်ခွန်ရတော့ခင်ဗျ
ာကျွန်တော်တို့ကတော့ဒီတောက်လျှောက်မှာတော့တမတော်ဘက်ကပြောခဲ့တာကတော့ဒီအရက်ပါအစိုးရကြီးကမထိန်းနိုင်လို့တမတော်အနေနဲ့ကတော့မပါခြင်းပဲပါခဲ့ရဆိုတော့ဘတ်ရှူတောက်ကနေပေါ့ဒါတော့အမြဲတမ်းပြတ်ပြောပြီးတော့ရက်တိခဲ့တာဖြစ်ပါတယ်အဲကျွန်တော်တို့ကတော့ဒီအနေအထားတွေမှာတမတော်ကပါဝင်ခဲ့တယ်အဲ့မှာပရမောက်သူပြောရရင်တော့62ခုနှစ်မှာဒီဗိုလ်ချုပ်နေဝင်ကအစုအာဏာသိမ်းတဲ့အခါမှာ Fairway ဆိုတာခွဲထွက်ရေးဖြစ်တယ်လို့ပြောပြီးတော့ပါဒါဘန်ဂျီအန်ဒီမဖြစ်အောင်တမတော်ကအာဏာသိမ်းခဲ့ရလို့ပြောပါတယ်အခုကျွန်တော် NCO လက်မှတ်ရေးထိုးတဲ့အခါမှာကတော့ဒါကျွန်တော်တမတော်ကဝေဥစည်းချုပ်ဗိုလ်ချုပ်ကြီးလင်းအောင်လိုင်ကတူချုပ်ဒုတိယဗိုလ်ချုပ်ကြီးဆိုဝင်ရောပါဝင်ပြီးတော့ပါလေလက်မှတ်ရေးထိုးတဲ့အချိန်မှာကတော့ဖယ်ရယ်ဆိုတာအပေါင်းစည်းရေးဖြစ်တယ်ကျွန်တော်တိုင်းပြည်ကိုဗမာပြည်စနစ်နဲ့ဖယ်ရယ်စနစ်ကိုအခြေခံနဲ့ပြည်တော်စုထူထောင်မယ်ဆိုပြီးတော့မှဒါ NC ကိုကျွန်တော်တို့ဒါလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်အကြောင်းဖယ်ရယ်ဆိုတဲ့အပေါ်မှာတော့တမတော်အနေနဲ့ဒီရှုတော့အမြင်ကတော့ဒါပြောင်းလဲသွားခဲ့ပြီလို့ဒီလိုကျွန်တော်ပြောအောင်ဖြစ်ပါတယ်ဘာကြောင့်မလို့ဒီနေ့အချိန်နေ့အနေထားမှာကျွန်တော်တို့ဒါ NC လမ်းကြောင်းအခြေခံနေပြီးတော့မှာပေါ့လေအားလုံးဆောင်ရွက်သွားဖို့လိုပါတယ်တစ်ဖက်ကမဟုတ်ပဲနဲ့ကျွန်တော်အားလုံးကြီးနေဆောင်ရွက်ဖို့လိုပါတယ်အခုကတော့ကျွန်တော်ဒီအရက်ဖက်ဆိုတဲ့ကိစ္စရဲ့ဒီလုံးနဲ့ပတ်သက်ရင်ကျွန်တော်တန်းကြီးမှာပြည်သူနဲ့ဘာသာပြန်ပို့လို့တော့ကျွန်တော်တို့ဟိုမခံစားမိဒီဟာကတော့လိုအပ်သေးတယ်လို့ထင်ပါတယ်ဒီအဓိကအဖြစ်ကျွန်တော်ပြောချင်တာစီဗီလီယံဆူပရီမစီကိုကျွန်တော်ပြောချင်ကြတာဖြစ်ပါတယ်စီဗီလီယံဆူပရီမစီဆိုတာကျွန်တော်နားလည်ချက်ကတော့ပြည်သူလူထုရဲ့တာဝန်ခံမှုတာဝန်ယဉ်မှုကိုပြောတာဖြစ်ပါတယ်ပြည်သူလူထုရဲ့ကိုယ်စားပြုမှုနဲ့ပြည်သူလူထုရဲ့ဆန္ဒကိုအလေးထားပြီးဆောင်ရွက်ရမှာဒါကိုပြောတာဖြစ်ပါတယ်ဒီအခြေခံအတိုင်းနဲ့ကျွန်တော်တို့ဒီတမတော်ကောင်းဆောင်တွေလည်းအရှင်ဒဇိုင်ရက်တိခဲ့ပါတယ်။အဲကြောင့်ကျွန်တော်တို့ဘောမှာဆိုကျွန်တော်ဖြတ်တန်းခဲ့ကြလားပေါ့လေကျေဝါမယ်ဆိုရင်တော့အခုဒီမကြခင်အမှကွယ်လွန်ခဲ့တဲ့ကျွန်တော်တို့ပုံမှုကျောင်းဟောင်းဦးအောင်ရွှေဦးဆောင်တဲ့မြို့သားဒီမျိုးစွဲချေကောင်းဆောင်တွေကနေအရှင်ဒဇိုင်ကြီး1993မြို့သားကြီးနာကမှာရက်တိကြီးပြောခဲ့တာကတော့အဲ့ဒီစီဗီလန်ဆိုဗီလီစီကိုအဲ့ဒါအဓိကထားပြီးပြောခဲ့ကြတာဖြစ်ပါတယ
်ဟုတ်ကဲ့ကျွန်တော်တကယ်တော့ဆရာဦးတိရသွေးသဘောထားလဲကြားချင်ပါတယ်ဟိုဆိုတော့လက်တော်တက်မလို့ကနိုင်ငံကြီးမှာနေရာယူထားတာတကယ်ပဲနေရာယူဖို့ဟိုလိုအပ်ချက်ရပါလာလားဟိုလက်ရှိမှာလိုအပ်ချက်ရရှိနေဖို့လိုနေသေးတာကိုဟိုတိရသွေးခင်ဗျကိုတိရသွေးခင်ဗျ
တော်ကြခင်ဗျအရင်ကကျွန်တော်1962ခုနှစ်ကိစ္စအောင်ပြောချက်ပါအဲ့ဒါဆိုတော့ဟိုကျွန်တော်ဒီ1962ခုနှစ်အာဏာသိမ်းပြီးတဲ့အချိန်မှာတက်မလို့ကနေပြီးတော့ဆိုင်းနိုင်ငံယူဆိုင်းလိုက်မှတ်တယ်ပေါ့နော်တကယ်ဒီမှာဥဆောင်ပြီးတော့50လောက်လုပ်ခဲ့တာပေါ့အဲ့ဒီအခြေအနေနဲ့ပြန်ပြီးကျွန်တော်တို့တောက်ဆက်ဆွဲပြီးပြောရမှာဆိုလို့ရှိလို့ရှိရင်အဲ့ဒီ62ခုနှစ်မတိုင်ခင်ကျွန်တော်တို့တိုက်ပြီးမှာလာပါလီမန်ဒီမိုစီစနစ်ချခဲ့ပြီးတော့ကျွန်တော်တို့နိုင်ငံရေးအပွားမှုတွေပါတီချင်းအာဏာလုပ်တဲ့ကိစ္စရဲ့နေရာလုပ်တဲ့ကိစ္စနော်တကကျွန်တော်တို့ဒီဖက်ဒရယ်ရေးတွေပေါ့နော်ဖြစ်လာခဲ့ဆိုတော့အဲ့ဒီဖြစ်လာတဲ့အတွက်ကြောင့်မလို့ထိမ့်သိမ့်နေဆိုပြီးတော့တက်မတော်အာဏာယူပြီးတဲ့နောက်ပိုင်းမှာထိမ့်သိမ့်ရုံနဲ့မကဘူးသူကနိုင်ငံရေးပါတောက်ဆောက်အဲ့ဒီအချိန်ကနေဥဆောင်ခဲ့တယ်ပါတီဆောင်တယ်အချိန်ကဥပဒေကိုရေးဆွဲဟလာပြီးတော့အဲ့ပါတီတစ်ခုရဲ့နဲ့အုပ်ချုပ်ခဲ့တယ်ဆိုတော့ဒီလိုမျိုးဖြစ်စဉ်ကိုကျွန်တော်ပြန်ပြီးတော့ဟိုထောက်ပြီးတော့ပြောကျင်တဲ့စစ်ကပါဆိုတော့ကျွန်တော်တို့တိုက်ကြည့်မှာဟုတ်ပါတယ်နိုင်ငံရေးအရာယူဆအမျိုးမျိုးတွေရှိခဲ့တယ်အခုလည်းရှိတယ်ဆိုတော့ဟိုတော့အခြေအနေနဲ့ဒီအခြေလက်ရှိအခြေအနေနဲ့ပြောမလို့ရှိရင်တိုက်မကွဲကြဘူးဘာလို့လဲဆိုတော့ကျွန်တော်တို့ဒီမှာဟလာအရေးချင်းရပဲပြောနိုင်ငံရေးသမားကျွန်တော်ဒီရက်ဖက်နိုင်ငံရေးသမားတွေဟလာဟိုကျွန်တော်တို့ဒီလုံနိုင်ငံနိုင်မှုအနေထားရပေါ့နော်အနေထားရတော့ကအခြေခံအပြင်ကျွန်တော်တို့ဒီကိုလိုနီခေတ်မတိုင်ခင်တည်းကနေပြီးတော့ကျွန်တော်တို့တောင်းလဲလာခဲ့တဲ့ဖြစ်စဉ်တွေပေါ့နော်တိုင်းရင်းသားတွေရှားမှာကျွန်တော်နယ်နိမိတ်ပိုင်ဆိုင်မှုရှားမှာဟလာဒီဖက်ဒရယ်အကြီးအကဲကြားမှာကျွန်တော်တို့ပြဿနာတွေကအများကြီးရှိတယ်ကျွန်တော်တို့အဓိကအလေးနဲ့စဉ်းစားမှာပြဿနာကိုဖြေရှင်းတဲ့ဖြေရှင်းမှုဖြေရှင်းပြီးပဲဆိုတော့ကျွန်တော်တို့1962ခုမှာရှိတဲ့ပြဿနာကိုတမတော်အာဏာသိမ်းဖြေရှင်းလိုက်တာမဟုတ်ပဲねသူကတော့1950အုပ်ချုပ်ခဲ့တယ်ဆိုဖြေရှင်းနေရမှားခဲ့တယ်ကျွန်တော်တို့ကဒီတမတော်အနေနဲ့နိုင်ငံရေးကိုဦးဆောင်နေနည်းနဲ့ဖြေရှင်းခဲ့တာကပြဿနာတွေအားလုံးကိုကျွန်တော်တို့က ဒီအဲ့အဲ့အဲ့ဒီအချိန်တော့ကျွန်တော်တို့ပြဿနာအလုံးဖုံးဝယ်ခဲ့လို့ဖြစ်ပါတယ်မဖြစ်ခြင်းနဲ့ဆိုအခုချိန်ကျတော့ကျွန်တော်တို့ပြန်ပေါ်လာတဲ့ခါကျတော့တက်မတော်ကနေဒီတော့တာဝန်ဆက်ယူဖို့လိုသေးတယ်ဆိုတဲ့သဘောမျိုးပြောနေတာပေါ့နော်ဒါဟာနောက်ထပ်အရင်ကမှားခဲ့တဲ့အမှားကိုစပ်မှားဖို့ကြိုးစားတယ်လို့ကျွန်တော်မြင်တယ်အဖြစ်လို့လဲဆိုတော့ကျွန်တော်တို့ကနိုင်ငံရေးပြဿနာနိုင်ငံရေးနည်းနဲ့ပဲဖြေရှင်းရမယ်ကျွန်တော်တို့ဒီအာဏာနဲ့ရှင်းလို့မရဘူးဆိုတော့အာဏာကတော့ကျွန်တော်တို့ဒီ stability ပေါ့နော်ကျွန်တော်လုံခြုံရေးဟလားပြည်ရဲ့ရေးအတွက်ကျွန်တော်တို့ဒီဒီဒီကျွန်တော်တို့ဒီကာကွယ်ရေးလုံခြုံရေးတိစရာတော့ရှိမယ်တမတော်ကြီးဒီအတွက်သုံးပါမယ်တမတော်ကြီးဒီအတွက်အားထုတ်ပါမယ်တမတော်ကိုပဲအားကိုးပါမယ်ဒီအတွက်ကျွန်တော်လုံခြုံရေးနေရာရေးတိစရာကာကွယ်ရေးတိစရာတော့တော့နိုင်ငံရေးပြဿနာကိုလုံးနေရဒီလိုမျိုးချင်းခဲ့လို့ကျွန်တော်တို့ဒီနိုင်ငံရေးမှာဥတောင်းတဲ့နည်းနဲ့ရှင်းခဲ့လို့ကျွန်တော်တို့ဖြစ်ချင်းတဲ့စီစစ်စစ်ကျွန်တော်တို့မရောက်တဲ့အခုလည်းထုံနေတော့မယ်အဲ့တော့ကျွန်တော်အမြင်ပြောရရင်ဒီဒီလားအမှားယူစက်မချင်းတော့မယ်နိုင်ငံရေးကျပ်နာရအလုံးနိုင်ငံရေးနည်းနဲ့ရှင်းပါတမတော်ကတော့ပြန်လုံဆောင်ရေးကိစ္စတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးပါကျွန်တော်တို့ဒီလိုရက်တီပါအကောက်ွယ်ပေးပါနိုင်ငံဆိုင်မှာတဲ့နိုင်ငံရေးဖြစ်ချင်းချက်တွေထွက်လာတဲ့ဒီတမတော်ကလုံဆောင်ရေးကိုနဲ့ပြည်ပြန်ရေးကိုထိန်းသိမ်းတဲ့အနေအထားနဲ့နေတာကိုတော့ကျွန်တော်လက်ခံတယ်တော့နိုင်ငံရေးမှာဥတော်ပြီးတော့အဲ့တော့တစ်ခုကိုဝင်ပါပြီးတော့ပြောတာမျိုးကြတော့ကျွန်တော်တို့ကဒါမျိုးကတော့အရင်နီးလားဟောင်းကိုပဲပြန်သွားတယ်လို့ဖြစ်မယ်လို့ကျွန်တော်တွေးရင်ပူပါမှုရှိပါတယ်ဗျ
โอเคကျွန်တော်ဒီသောတာရှင်နေပါဝင်မှုဆက်သွက်ထားတဲ့ပုံစံတချို့လည်းရှိနေပါတယ်သူတို့လည်းဟိုကျွန်တော်ဆက်လက်ပြောချင်ပါတယ်တူကတော့ကျွန်တော်မြန်မာနိုင်ငံကိုစလိုက်ပွေကုန်းဖြစ်ပါတယ်ကိုစလိုက်ပွေကုန်းတပေါ်သားလည်းလူရင်းတူရှင်ဆွေးနွေးနိုင်ပါတယ်ခင်ဗျာ
โอเคအခုတက်မတော့ပါဝင်နေတဲ့ကိစ္စကတော့ကျွန်တော်ဒိုင်နိုဂျီလို့တွေလို့ကျွန်တော်မထင်ပါဘူးဘာလို့လဲဆိုတော့ဆော့ဆင်နီကရီးယားနဲ့အခုချိန်ထိဆိုတော့သူတို့အခုကသူတို့ပါတီနေနဲ့ငါးနှစ်လဲအုပ်ချုပ်ခဲ့ပြီးဒီအခုစီရင်လည်းပဲဆက်လက်ပြီးတော့မှသူ့ကိုင်နေတော့ပဲဆိုတော့တမလို့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြည်သူအစိတ်တိုက်တိုင်းတိုင်းစိတ်တိုက်ပြင်ဆင်ခွင့်ပြုလိုက်တာပြီးမှအဲ့ဒီတိုင်းကောင်းကောင်းမွန်မွန်လုပ်နိုင်တယ်အထုတ်နိုင်တယ်ဆိုရင်တော့ဒီတိုင်းပဲဟိုဟာလွတ်ထားလို့ရတယ်တော့တမလို့ဒီသူ့မှာလုပ်ပိုင်ခွင့်ရှိတာကတော့တကယ်မေတ္တာစေတနာနဲ့အဲ့ဒီအခြေခံဥပဒေကိုလည်းသူတို့မကြီးဆွေးနိုင်ဘူးအဲ့ဒီတိုင်းပဲမအုပ်ထုတ်နိုင်ဘူးဆိုရင်တော့အာနာတိန်တာကပြဿနာမဟုတ်ပါဘူးသူတို့ကအာနာရယူတာပြဿနာဖြစ်တယ်ဆိုလို့ဆိုတာဒီနေ့ပြောချင်တယ်ကြာ
โอเคကျေးဇူးပါကျွန်တော်နောက်တူကတော့ဒီအမေရိကန်ပြည်အောင်စုကမောင်တသနာဖြစ်ပါတယ်မောင်တသနာသဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်တယ်ဟိုကျွန်တော်နိုင်ငံမှာ62ခုနဲ့တောင်းတော့အာနာပိနေတောင်းတော့ပဲအဲ့ရတာအစိုးရနေသူကသူအုပ်ချုပ်နေတာသူကသူရဲ့ပြဿနာတက်တယ်သူကသူရဲ့အာနာပိနေတိုင်းရတော့ခြံဝဲရနေတာအခုလေအဲ့ရတာအစူကဆင်းလာနေရတာအစူကဆက်လာတယ်။အပြည့်အတိုင်းကြီးတကယ်ဆိုရူးတူတဲ့ချိန်နဲ့ဒီရင်းရင်းရင်းကိုတကယ်ဆောက်ချင်နေဟာလားရပ်ပြီးတော့ရင်းရင်းရိုးတာမျိုးတကယ်ဖိတ်ခေါ်ကြည့်တယ်သူတက်ချော်လို့ချင်နေသလိုချင်ရင်အခုရတာအစူကအောက်ကိုသူခုံဝင်လို့ရပါတယ်။ရတာအစူကတော့ဝင်နေမယ်လေ။ဒါကတော့ဤဝင်ကြီးချတာတော့သူကဝင်နေတယ်ဝင်နေတယ်။ဒီသူအလားလို့စားဖို့ရတယ်ဝင်နေတယ်။အဝင်နေဆိုတော့အများကြီးချန်တော့ရဲရနေကြတယ်ဝင်လို့။ဆိုတော့အယူဆရတယ်ညာကြီးရဲ့ပေါ်ပြန်နေကြတယ်ဝင်လို့ဟိုကိုကိုကြီးတော်တော်ကြီးရဲ့ဆက်နေကြရမလို့သူယုံကြည်ချက်ရှိတယ်တကယ်လို့သူသက်ရှင်တယ်ဆိုလို့ရှိရင်အရသာဆွေအကိုသူဝင်လို့ရတယ်ဝင်ပြီးတော့ဒီရင်းညံရေးကိုလည်းသူအရသာဆွေနဲ့ကုပေါင်းတော့ဆောင်ရွက်လို့ရတယ်အဲ့လိုဆောင်ရွက်လိုက်ပြီဆိုလို့ရှိရင်သူတိုင်းကပြည်သူပြတ်တောက်တော့ကိုပို့ပြီးတော့ယုံကြည်အားကိုးလာပဲပြည်သူတွေရဲ့သူ့ရောဆောင်ရွက်မှုကပို့ပြီးတော့အကျဉ်းရလာမယ်အဲ့ဒါဆိုရင်သူတိုင်းကသူရုပ်ထုတ်တော့သွားပြီဒါကျတော့ဒီနေ့ပြစ်ဖတ်တဲ့ဥစ္စာလို့ဆိုတာလည်းရှင်းလာပြီအခြေခံဥရိယစီရင်ချက်တွေကူတာပြီအဓိကကလည်းတောင်းတော့ပြီကလေးအရသာအစိုးရအောက်ကိုဝင်လိုက်တာပြီးပါပြီစောက်ဝင်တယ်နိုင်ငံဝင်တယ်အဝင်တယ်ဒီနေ့အသိစိတ်ကဝင်လာဒါတော့ပြီးပါပြီကျွန်တော်ကအဲ့လိုဝင်နေ
ဟုတ်ကဲ့ကျေးဇူးပါ
တော်တော်ရိုင်းနေ
ဟုတ်ကဲ့ကျွန်တော်ဒီ Facebook ကနေဒေါက်တာရှင်တို့ချိန်ပေးတာနဲ့မှတ်ချက်တွေကိုလည်းပေါ်ပြချင်ပါတယ်တူကတော့ post ဆိုတဲ့ account ပါရှင်ပါတူကတော့ဒေါက်ဆူရှင်ရဲ့ခိုက်ချက်မှာလက်နက်ကင်တန်းသားတွေနဲ့အပြစ်ခတ်လက်မှတ်မထိုးနိုင်ရင်ငငယ်နောက်ကျောင်းပြန်လဲသွားပြီးစစ်တပ်ကလည်းတာနာရှင်စနစ်ပြန်သွင်းလာမှာပဲဆိုပြီးတော့ရေးပါတယ်နောက်တူကတော့ကိုကိုပါတူကတော့ရက်သက်အုပ်ချုပ်ရေးအပြည့်အဝကူပြောင်းမှုဆိုရင်လည်းလက်ရှိဆိုးအနေနဲ့ကိုနိုင်ငံစီဝါရေးအခြေခံဖြစ်တဲ့စင်းစားလူရန်းစားတောင်သူတွေအောက်ခြေလူရန်းစားတွေစောင့်ဝင်နေရင်လည်းဝင်ငွေထုံးဝေကောင်းမှုလိုပါတယ်တမတော်ကရက်သက်အုပ်ချုပ်ရေးအောက်မှာနေဖို့ဆိုရင်လက်နက်ကိုင်တန်းသားတွေငင်းငယ်ရအောင်အစိုးရအနေနဲ့ပတ်ပေါင်းစုံနီးလန်းပေါင်းစုံနဲ့သူ့ဘုကိုကိုနှစ်ဖက်တွဲပြီးတော့အစိုးရကအောင်မြင်အောင်ညှိနှိုင်းအကောင်ထည့်ဖို့လိုပါတယ်ကောင်းတဲ့ဖော်ဖို့လိုပါတယ်တန်းသားမဟုတ်တဲ့လက်နက်ကိုင်တောင်းကျမှုတွေကိုလည်းထိရောက်ရေးရွက်ကြဖို့လိုပါတယ်ဆိုပြီးတော့သူကရေးပါတယ်ဆိုတော့ဒီမြန်မာဒီဟိုဥက္ကုမြင့်ထုံးကိုမေးချင်ပါတယ်တချို့ကဒီတန်းသားလက်နက်ကိုင်ကြီးရဲ့ပုံကမှုတွေရှိနေတာပြည်ရင်းကဒီမတိမငြိမ်းချင်းတွေကြောင့်တပ်မတော်ကထိန်းချောင်းပေးဖို့လိုသေးတယ်ဆိုတဲ့အမြင်မျိုးတွေလည်းရှိနေပါတယ်ဟိုဆိုတော့ဒီဒါကိုကြိုးကြောင်းစီလျော်နဲ့ယူဆချင်ဟုတ်ပါလားဥက္ကုမြင့်တော
်ကျွန်တော်တို့ကဒီတပ်မတော်အာဏာမသိမ်းခင်နဲ့အတိုင်းသားလက်နက်ကိုင်ကြော်လန့်ရေးတွေကကျွန်တော်တို့လွတ်လပ်ရပြီးသားကလေးပေါ်ပေါက်ခဲ့တာပဲဖြစ်ပါတယ်အဲ့ဒါအဓိကတော့ကျွန်တော်တို့ပင်လုံစာကျွေးအနှစ်သာရက လွတ်လပ်ရေးတန်းတူရေးနဲ့တမိုးစီဖြစ်ပါတယ်ကျွန်တော်တိုင်းပြည်ကတိုင်းပြည်အပြည့်လွတ်လပ်တော်လည်းပဲကျွန်တော်တို့မှာတန်းတူရေးနဲ့ကိုယ်ပိုင်ကြက်ခန်းခွင့်ဆိုတာပျောက်ဆုံးခဲ့တဲ့အတွက်ဒီနောက်ပြီးတော့တခါတိုင်းပြည်မှာတမိုးစီလီလန်းနဲ့ပါဇက်နဲ့ပြောပြီးဖြည့်ရှင်းလို့မရခဲ့တဲ့အတွက်လက်နက်ကန်ကြီးတော့တော်နိုင်ခဲ့ကြတာဖြစ်ပါတယ်ဒီအခြေခံတွေကိုတော့ကျွန်တော်မြေချောက်ပြလို့တော့မရပါဘူးကြောင်မလို့အခုကျွန်တော် NCA မှာလက်မှတ်ရေးထိုးတာနိုင်ငံရေးပြဿနာတွေကိုနိုင်ငံရေးနည်းနဲ့ဖြေရှင်းမယ်အင်အားပေးမှုဖြေရှင်းကြဘူးဆိုတဲ့အခြေခံမှာလက်မှတ်ရေးထိုးတာဖြစ်ပါတယ်။ဒါကျွန်တော်တိုင်းပြည်ရဲ့ပြဿနာမှာလူတိုင်းလက်နက်ကင်တော်နိုင်ရေးတွေဘာကြောင့်ရှိကြခဲ့လဲဆိုလို့ရှိရင်နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့မရှင်းမယ်နဲ့ကျွန်တော်အင်အားသုံးတဲ့ဖြေရှင်းမှုတွေဝဲမားတဲ့ဖြေရှင်းမှုတွေနဲ့ဖြေရှင်းခဲ့တဲ့အတွက်ဒီပြဿနာကိုဖြေရှင်းဖို့မရတာဖြစ်ပါတယ်။ကြောင်မို့ဒီအခြေခံမှာတော့အခုလိုဒီကျွန်တော်တို့အဲနာလုံးမြောက်မှုအမျိုးသားလုံးမြောက်မှုတော်လာရေးတွေကိုဒါတွေကိုအပြစ်ပုံချပြီးတော့ဒါပြောလို့တော့တလူတော့မရဘူးလို့ပဲကျွန်တော်တို့ဒါကိုပြောချင်ပါတယ
်
နောက်တစ်ခုကတော့ဒီတပ်မတော်အနေနဲ့ကဒီအရက်ပဲပေါ့လေအရက်ပဲအားနည်းချက်တွေကိုအပြစ်တင်ပြောရုံနဲ့မပြီးပါဘူးဒီအားနည်းချက်တွေဖြစ်စီပေးဖို့လိုတယ်ဒါတွေကိုဒီကနေပြီးတော့မှကျွန်တော်တို့တကယ်တိုင်းပြည်ကိုလည်းနောက်ခုကျွန်တော်ဝုန်းတိုင်းတိုင်းပေါ့လေတက်ချင်းဆိုသလိုပြောင်းလဲလို့လည်းရတဲ့အခြေအနေမျိုးမဟုတ်ဘူးအခြေအနေအရရက်ကိုလည်းကျွန်တော်တို့ဒါနားလည်ဖို့လည်းလိုပါတယ်ဒီကျွန်တော်တို့အမြင်ပြောရရင်တော့2008ခုနှစ်ကိုအခြေခံဥပဒေအရတမတော်ကတော့အမျိုးသားနိုင်ငံရေးဥဆောင်မှုခန်းကဏ္ဍကိုရယူထားတာဖြစ်ပါတယ်အမျိုးသားနိုင်ငံရေးဥဆောင်မှုခန်းကဏ္ဍကိုရယူထားတဲ့တမတော်အနေနဲ့ကျွန်တော်တို့တိုင်းပြည်မှာပြင်ဆင်ပြောင်းလဲတင်တာတွေကိုတမတော်ကိုယ်၌ကပြောပြီးတော့ပြင်ဆင်ပြောင်းလဲပေးဖို့လည်းလိုတယ်အဲ့တော့အခုနေခါမျိုးမှာဒီ theory ရပါလေသီအိုရီရတော့ဒါကျွန်တော်တို့တတ်မတော်ဟာဒါလှုပ်တော်ထဲမှာပါဖို့မလိုဘူးသမိုးစီဆိုရဟာမျိုးပြောလို့ရတယ်သို့တော်လည်းဒီလက်တွေ့အခြေအနေရကတော့ဒီလက်ရှိအခြေအနေရတော့တတ်မတော်ကတော့ဒီလိုမျိုးသားနိုင်ငံဥဆောင်မှုအခမ်းအနားမှာပါနေဦးမှာဖြစ်တယ်ဆိုတော့ကျွန်တော်တို့က2008ဖွဲ့စည်းပုံအခြေခံဥပဒေကိုအားလုံးသိခါရှိစွာနဲ့ညီညာစွာပြုနေကြောင်းလဲနိုင်တယ်ပါလေအဓိကချက်ဖြစ်တယ်လို့ကျွန်တော်အဲ့ဒါပြောချင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါအခုကျွန်တော်တို့ဒီ Facebook ကမှတ်ချက်တချို့ကိုလည်းဆက်ပြီးတော့ပေါ်ပြချင်ပါတယ်တခုကတော့ဒီမမောင်ဆိုးဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့ဒီခုရခိုင်ပြည်နယ်ကဘင်္ဂလီရေးကိုကန်တရမှာလက်ရှိဆိုးရဆုံးဖြတ်ချက်ချနိုင်မှုကနှိကွေနေပါတယ်အကာချုပ်ရဲ့ဆုံးဖြတ်ချက်ပြသလို့သာခုသာခံသာရှိနေတာပါတဲ့ပြည်ဝင်ညီညွတ်မှုမရှိသေးသမျှတတ်မတော်ခွင့်အာဏာရှိနေဖို့လိုလိမ့်မယ်ထင်ပါတယ်နောက်သူကတော့ကျော်တီးဟဆိုတဲ့ပုဂ္ဂိုလ်ကသူကတော့အမျိုးသားရေးစိတ်ဓာတ်အပြည့်ဝရှိတဲ့ရတားဆိုးကတက်လာတဲ့နေ့မြန်မာတပ်မတော်အနေနဲ့ရပ်ပြောက်ချွေးအောက်ကိုရောက်နိုင်ပါလိမ့်မယ်နောက်သူကတော့အောင်ခိုင်ဆိုတဲ့အကောင့်ပိုင်ရှင်မှာနိုင်ငံရေးညီညွတ်မှုရှိပြီဆိုရင်တော့ကာလွန်ကိစ္စသာတောင်းရည်လို့ဖြစ်နိုင်ပေမဲ့တိုင်းနာစစ်ပွဲရှိနေတော့တက်ရတောင်းဝင်ကအကြီးဆုံးပါတဲ့ဆိုတော့ကျွန်တော်ကိုတီးယာတွေးလို့လည်းမေးချင်ပါတယ်တချို့ကတော့ဒီခိုင်တက်ကပြဿနာမျိုးလို့ဒီအမျိုးသားကိစ္စတွေမျိုးလို့ကိစ္စတွေကိုအကြောင်းပြရရှိရလူမျိုးရေးကိစ္စတွေကြောင့်ဆိုရင်ပြောတာမျိုးရှိရဒါကြောင့်လည်းဒီအရတအစိုးရထက်တက်ကခိုင်မဖြစ်မယ်ဆိုပြီးတော့ပြောတာဆိုတာမျိုးရှိနေပါတယ်ဒါရီယာရောဟိုကျိုးကျောက်ခိုင်လုံးနဲ့ဟိုတုံးတက်ချက်လို့ယူဆနိုင်တာကိုတီးယာတွေ
အဲ့တော့ဒီအခြေခံဥပဒေကိုသူတို့နားမလည်လို့ပြောတာပါကျွန်တော်တို့ဒီဟိုတက်မတော်ဆိုတာလည်းရှင်းရှင်းပြောရရင်တကယ်သူကနှစ်ပေါင်းများစွာပြီးစောက်ပြီးလှုပ်ရှားလာတယ်တကယ် institution တစ်ခုကသူကလေဟိုဘယ်လိုခေါ်မလဲတကယ်ဟိုဟိုသူစင်ကစင်ကအမိတ်တွေလှုပ်ထုံးလုပ်ပြီးနေတယ်တော်တော်ကလေးကလှုပ်တဲ့အဖွဲ့စည်းပါဆိုတော့သူတို့အခြေခံဥပဒေပေါင်းတွေကပဲလက်ရှိလှုပ်နေတာပါဆိုတော့ဟိုအခြေခံဥပဒေမှာတော့ဘယ်လိုကြာခံတာလဲဆိုတော့ဒီကာဝေးဥပဒေချုပ်အနေနဲ့ဒီတက်အွှေပြောင်းလို့ကျွန်တော်ဒီတိုက်ပွဲကိစ္စတွေကိုသူကလုတ်ပိုင်ခွင့်ရှိရဆိုပေမဲ့အရေးကြီးရင်ရေးကြည့်လို့လုတ်ပိုင်ခွင့်ရှိဆိုပေမဲ့တမလာကိုလည်းသူကတချင်ရင်ပါသူကအကြောင်းကြားပါဗျာဆိုတော့သူဒီလိုမျိုးဟိုလုတ်ရှင်နိုင်လို့လုံးလုံးလည်းမရဘူးဆိုတော့တမလာဆိုတော့တကယ်တန်းကြီးမှာအကြီးဆုံးတကယ်အထွတ်အထိပ်ကိုပါပါပဲဟိုတကယ်အကြီးဆုံးပုဂ္ဂိုလ်ပါပဲဆုံးဖြတ်ချက်ပေးရတဲ့ပုဂ္ဂိုလ်ပါပဲဆိုတော့သိရေးသဘောတရားအရာလူပေါ့ရေးပေါ့လုံးလိုက်ရတဲ့ကိစ္စမျိုးတော့မှာဆိုတော့ပြန်ပြီးတော့ညှိနှိုင်းပြီးပြန်ပြီးတော့တမလာအကြောင်းကြားရမယ်လို့ကျွန်တော်ဒီအခြေခံဥပဒေမှာလည်းပါတယ်တော်တမနာမတိဘဲနဲ့လုံးလုံးမရတဲ့ကိစ္စတွေပါဒါကတော့နားမလည်လို့ရခိုင်ကိစ္စမှာတမတော်ကနေပြီးတော့ဟိုရှေ့ထွက်ပြီးတော့အလုပ်လုပ်ရတယ်လို့ပြောရဲဆိုတာကဒါသူတို့နားမလည်လို့ပြောတာပါတကယ်တမ်းကျတော့တောင်းလို့ကြည့်နိုင်ပြီးတော့တကယ်တမ်းကျတော့လုံနေတာပါတော့ကျွန်တော်ဒီရက်သက်တစ်ချောင်းမှာဒီကတက်နေလှုပ်ရှားရတယ်ဆိုတော့တနိုင်ငံနယ်နိမိတ်မှာကျွန်တော်တို့တက်ပြီးတက်လို့မရတဲ့သဘောတရားတွေရှိတယ်ဒါကြောင့်မလို့အချိန်ကြီးတိတိနဲ့နဲ့လုပ်ရင်းနဲ့ဒီပြဿနာတွေကလည်းတာစီပြီးတော့ဖြစ်လာတဲ့သဘောတွေရှိပါတယ်ဗျတော့ဟိုကျွန်တော်အမြင်ပြောရရင်ဒီခိုင်ကိစ္စမှာဒုံတွေးကိစ္စဖြစ်တယ်နောက်တစ်ခါတစ်ဖက်ကလက်နက်နဲ့ပုံကန်ကျွန်တော်တို့ဒီလိုဟိုဒီအစမ်းဖက်တိုက်ခိုက်မှုရှိတဲ့အတွက်ကြောင့်ကျွန်တော်တို့ကတမတော်ကိုမတုံးလို့ဘာလို့တုံးအောင်လဲဆရာဆိုတော့တမတော်ကတုံးလို့တုံးအောင်ပါဒီကိစ္စမှာဟိုရှင်းရှင်းပြောရရင်ဂျပန်ကလောက်ကိုလည်းပြောရတယ်ကျွန်တော်တို့ကဂျပန်ဒီဟလာကျွန်တော်တို့ဒီလူမျိုးရေးတက်တနာလားနေနမိတ်တက်တနာလူမျိုးရေးပေါက်ကွဲမှုတက်တနာရှိတယ်လို့ပဲအဲ့ဒီတက်တနာတွေနိုင်ငံရေးမှာလည်းအသုံးချရတဲ့အတွက်အသုံးချရတဲ့သဘောလေးရှိတဲ့အတွက်တစ်ချက်တစ်ချက်ဒီမှာဖြစ်လာတဲ့တက်တနာနိုင်ငံရေးဘက်ကသူက ဟိုဘလို့ခေါ်မယ်နိုင်ငံရေးတိုက်ခုအတွက်ပို့နိုင်ငံရေးဖိအားပေးမှုတစ်ခုအနေနဲ့ပေါ်ပေါက်လာပေါ်ပေါက်လာတဲ့သဘောလေးနဲ့နောက်တစ်ခါသတ္တမန်ဒီလူလူတို့ကလည်းဒီဆက်လက်ပေါ်မှာဒါပလဲလို့ဟိုဟိုပြောတာဆိုကြတဲ့သဘောလေးရှိပါတယ်ဒါပေမဲ့တကယ်တမ်းရခိုင်ကိစ္စစီအဆိုးရအောင်တတ်မလို့အတူတူမလုပ်လို့မရပါဘူးဗျဘာဖြစ်လို့လဲဆိုတော့ရခိုင်ကိစ္စက international ကျွန်တော်တို့ AB ဆိုင်ဟာဟိုလူဖွဲ့စည်းရအောင်ကျွန်တော်တို့ဒီကုလသမဂ္ဂလို့ဖွဲ့စည်းရအောင်စောင့်ကြည့်နေတယ်အခြေအနေတွေလည်းသူတို့ဘက်ကနေပြီးတော့ဒီကုလသမဂ္ဂရဲ့လုံနိုင်စက်နိုင်ခွင့်ကနေပြီးတော့ဆွတ်ဖက်လာလို့ရတဲ့ကိစ္စတွေအများကြီးရှိတယ်ဆိုတော့အဲ့ဒီကိစ္စမှာလည်းအဆိုးရကကျွန်တော်လက်ရှိဟလာဒီအရသာအဆိုးရကတာဝန်ရှိနေတယ်အပြင်ကဒီကျွန်တော်ဒီတိုက်ရိုက်ခိုက်ရေးကိစ္စတွေတာဝန်ကိစ္စမှာတတ်မလို့တာဝန်ရှိဆိုပြီးအပြင်ကလာမဲ့ကျွန်တော်တို့ဒီနိုင်ငံရေးအန်နေရဲ့အဲ့ဒါနိုင်ငံသားရေးအန်နေရဲ့ကိုလည်းအဆိုးရတာဝန်ရှိတယ်ဒီနေ့ရောက်ကအဆိုးရနဲ့တတ်မလို့ကြောစားပြီးဒီကိစ္စကိုမရှင်းဘူးဘယ်လိုရှင်းမလဲလား
ဟုတ်ကဲ့
အမှန်တော့သူတို့ဒီလုတ်တဲ့လုတ်တဲ့ဓာတ်တွေတစ်ချိန်နဲ့တစ်ပြေးကြီးတယ်ပြည်နိုင်ပြီးလုတ်နေတယ်လို့ကျွန်တော်နားလဲပါတယ်ဆိုတော့မြန်မာကတော့နားမယ်လို့ပြောနေတယ်လို့ပဲပြောချင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်ယူလဲတစ်ခေါက်လှည့်ပေးချင်ပါတယ်သူကမြန်မာနိုင်ငံဦးမျိုးမြင့်ပါဦးမျိုးမြင့်ရဲ့သဘောထားကိုလည်းလိုရင်းတူရှင်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။ညောဒီဒီကြောင့်ဒီကဏ္ဍမှာဆက်ဆက်ကဘယ်တော့ဥပ္ပီအပ်ကိုဒီကြောင့်လည်းဒီလိုဆိုတော့ဒီပေါ်ကြီးကအတိအကျကြပါရဲ။ဒီတော့ဒီဆိုကြီးကိုလည်းမပြေသေးနဲ့ရတယ်ဒီလိုဒီနေ့ကဆက်ကအရတဲ့ဥပ္ပီအပ်ကိုရောင်းနေတော့ဒီကြောင့်ပုံမှန်လေးဒီလိုဆိုတော့ဒီပေါ်ကြီးကလူတိုင်းကဟာဒီလိုကြီးရဲ့လေကြီးလေကြီးတို့ဟိုရင်းကဒီအလုပ်တွေကိုနေနေဒီကြောကြီးကံတာကိုသူတို့သိကြပါပြီကြောက်လို့ပြောလို့လက်တော်ထဲမှာထားခဲ့တာဆိုဖြစ်ပါလေဒီပုံစံလေးကိုမပြေမနေကြတော့ဘလို့လူရဲ့ကဟုတ
်ကဲ
့အခုမရောက်ဘူးလို့ဒီရတအုပ်ကိုရဲ့အခုဒီမကူးကြောင်းနေတော့ဘူးလို့ကျွန်တော်ဒီလောက်သိနေတယ်
ဟုတ်ကဲ့ကျေးဇူးပါဦးမြင့်မြင့်ကျွန်တော်နောက်တူကတော့နော်ဝေနိုင်ငံဥကန်အေးဖြစ်ပါတယ်ဥကန်အေးရဲ့သဘောထားလည်းလူရင်းတူရှင်ဆွေးနွေးနေမှာခင်ဗျာ
ဆောင်းကျွန်တော်ကနည်းနည်းလေးလေးပြောပြချင်တာပါဆရာဥနယ်ထဲကျွန်တော်က93နှစ်စီသူတို့အုပ်ချုပ်လာတော့ဆိုတာသူတို့ကပြန်ပြီးရတရားဝင်ပြန်ပြီးသမားလို့ဖြစ်နေတယ်အခုတိုင်းနေမှာအခုကြောက်နေရတယ်အခုပြည်သူအကုန်လုံးကသူ့ကိုပဲကြောက်နေရတယ်အဆိုးရရောဖေရောဘယ်ကုန်လုံးကသူ့ကိုကြောက်နေရတယ်အခုပြန်ပြီးသမားတရားဝင်ပြန်ပြီးတော့ဘယ်လိုချရမလဲတော်တော်ရှိဥပဒေအမြင်လေးကိုပြင်ပြီးဖြုတ်ပလိုက်လို့ပြင်ဖို့မပြောနဲ့ဆိုတာဖြက်ပြီးပြီးတော့အသိရင်းပေါ်မှာရာမတိုင်းမျိုးကိုပြင်သွားမယ
်ဟုတ်ကဲ့ဥကန်ရေးကျေးဇူးပါဆိုတော့ကျွန်တော်ဟိုပင်နယ်ဆွေးနွေးမြေပုဂ္ဂိုလ်ကြီးကိုတက်ကိုတစ်ခေါက်ပြင်ပြီးဆွေးနွေးကြမှာဆော့ဆော့အခုဥကန်ကြီးလည်းပြောသွားပါတယ်ဆော့ဆော့ရှေ့ရက်တည်းကဥမျိုးမြင့်ကလည်းပြောသွားတာရှိတယ်ဒီ2008အချိန်ကဥပဒေဆော့ဆော့ဟိုကျွန်တော်တို့ဟိုခုမြင်ထွန်းလဲဒီကိစ္စကိုပဲထောက်ပြတာရှိပါတယ်ဒီ2008အချိန်ကဥပဒေလက်ရှိဒီဥပဒေကဘယ်လိုလဲဖြစ်ဒီဇဲဥပဒေဟိုရှိနေတဲ့အချိန်ကဖွဲ့စည်းပုံအချိန်ကဥပဒေဖြစ်တဲ့အတွက်ဒီရောက်မှာပဲတွားနေရတော့မယ်ဆိုတော့တက်ကဲခန်းကဏ္ဍလည်းတစုံတရာရှိနေတယ်။တွတ်တော်လည်းမှာဆိုလဲလေးပုံတပုံနေရာကြီးချက်ထားတယ်။နောက်ရေးကြီးရဲ့အဆုံးဖြတ်ပေးနိုင်မဲ့ဒီကားလုံးလို့ဖွဲ့စည်းမှာဖွဲ့စည်းမျိုးနောက်ဝန်ကြီးဌာနရေးဆိုရင်လည်းတက်ကခန်းချုပ်ထားရည်ဆိုရှိတယ်။ဆိုတော့ဒါယူဟိုရှော့မယ်ဆိုရင်လက်တလုံးအချိန်မှာဟိုရှော့လို့ဖြစ်နိုင်တဲ့အချိန်မျိုးရှိလား။ဥက္ကဋ္ဌဆိုတဲ့သဘောထားကိုသိချင်ပါတယ
်။အဲကျွန်တော်တို့ကတော့ဒီဟာမှာအထူးအဖြစ်တော့ဒီအရက်ပဲစစ်ပဲဆက်ဆံရေးလို့ဒီလိုပြောကြတဲ့အခါမှာကျွန်တော်တို့ကြည်လည်ဖို့လိုတယ်။အဲကြည်လည်ဖို့ဆိုတဲ့အခါမှာတစ်ဖက်နဲ့တစ်ဖက်အကြာကြည်လည်မှုဆိုတာမူမဲတော့မဖြစ်သင့်ဘူးပါလေ။မူနဲ့တော့ကျွန်တော်ကြည်လည်ဖြစ်ရမယ်။အခုကျွန်တော်တို့ဗမိုလ်စီစနစ်နဲ့ဆွဲတဲ့စနစ်ကိုအခြေခံနဲ့ပြည်အောင်စုထူထောင်မယ်။အဲပြီးတော့ကိုယ်ပိုင်ကြံတန်းခွင့်အပြည့်အဝရှိရမယ်။စသည်အဲ့လိုမူတွေပေါ်မှာတော့ကျွန်တော်တို့ဒါကြည်လည်မှုရအောင်ရှိဖို့လိုပါတယ်။ကျွန်တော်2005ခုနှစ်2006ခုနှစ်တုန်းကမြူသားဒီမိုစီအဖွဲ့ချုပ်ကဒီအဲ့တော့ကနာဖာရှေ့ဆိုရကိုတန်းလန်းခဲ့တာရှိပါတယ်အဲ့ဒါပါလဲဆို1990ပြည့်ရေကောက်ခွဲရနိုင်လာတဲ့ပြည်သူ့တော်ကိုခေါ်ယူပေးပါပြည်သူ့တော်ကိုခေါ်ယူပေးလို့ရှိရင်ပြည်သူ့တော်ကလည်းပဲနာဖာအစိုးရကိုတရားဝင်ဆိုရနိုင်မယ်ကြီးညာပေးမယ်ဆိုလို့တန်းလန်းခဲ့တာရှိပါတယ်ကျွန်တော်ပြောချင်တာဒီနေ့အချိန်ကမှာတိုင်းပြည်ရဲ့အကျက်အခက်ခဲတွေအခြေအနေတွေမှာအထူးသဖြင့်ကိစ္စရများကဒီလိုသဘောထားဒီနေ့ဒီလိုသဘောတူညီမှုနဲ့ဆောင်ရွက်လို့ရပါတယ်ကြောင့်အဲ့ဒီ2006တော့ဥပမာရဲ့အခြေခံပြောရမယ်ဆိုလို့ရှိရင်တော့ဒါအစီအစဉ်ရဲ့ supremacy ဒါပြည်သူလူရဲ့ဆန္ဒသဘောထားကြီးတောင်းယူမှုတောင်းခံမှုတွေနဲ့ဒါစစ်တပ်ကနေပြီးတော့တိုင်းပြည်ကိုအုပ်ချုပ်ခဲ့တိုင်းပြည်ပြီးတော့ဖြည့်ရှင်းပါဆိုတဲ့အခြေခံမျိုးကိုကန့်လန့်ခဲ့တာမျိုးတွေရှိပါတယ်ဒီသဘောထားမျိုးတွေက ပေါ့လေနောက်တစ်ခုကဘာလဲဆိုရင်ကျွန်တော်တို့ပို့ကြောင်ဆန်းဆိုလို့ရှိရင်ဒါနိုင်ငံရေးတွေဝင်တဲ့အခါမှာသူကရှင်းရှင်းလင်းလင်းနဲ့တမတော်ကနေပြီးတော့နှုတ်ထွက်တယ်နှုတ်ထွက်ပြီးတော့နိုင်ငံရေးနယ်ပယ်တွေဝင်ပြီးတော့ဒါဆောင်ရွက်တယ်ဒါ693မြို့သားညီလာခံမှာဆိုရင်ကျွန်တော်တို့ဘုံဘူးကျော်ဟောင်းဦးအောင်ရွှေဦးဆောင်ဝင်တဲ့ဒီတမူဟောင်းကြီးတွေပါဝင်တဲ့ကျွန်တော်အမျိုးသားလူမျိုးစုဖွဲ့ချုပ်ကအစဉ်တစိုက်ပြောဆိုခဲ့တာဖြစ်ပါတယ်အဲ့ဒါတွေကတော့ကျွန်တော်လက်ငင်းချက်ချင်းအခြေအနေမျိုးမှာတော့အဲ့ဒီအနေအထားမျိုးကတော့ရောက်အောင်မှာမဟုတ်ဘူးသောတော်လည်းပဲအဲ့ဒါဒီတစ်ဆင့်တစ်ဆင့်တက်တက်ဖြစ်ရှင်းနေရတော့ကျွန်တော်တို့သွားအောင်ဖြစ်ပါတယ်အဲ့တော့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေဟာကျွန်တော်တို့ fairway စနစ်ကိုသွားနိုင်တယ်လို့တော့ကျွန်တော်တို့မယုံကြည်ဘူးသောတော်လည်းပဲဒီလက်ရှိ2008ဖွဲ့စည်းပုံအခြေခံဥပဒေအနေထားနေပြီးတော့မှလာမယ့် fairway ဖွဲ့စည်းပုံအခြေခံဥပဒေကိုသိက္ခာရှိရှိဆွဲပြောင်းနိုင်ရေးဆိုတာမျိုးတော့ကျွန်တော်ဆောင်ရွက်ဖို့တော့လူရောတော့မြင်ပါကျွန်တော်တိုင်းကြီးမှာရှိတဲ့1948ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေရော94ဖွဲ့စည်းပုံအခြေခံဥပဒေအဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေကမိကုံချုပ်မကောင်းခဲ့ဘူးအဲ့တော့အခု2008ဖွဲ့စည်းပုံအခြေခံဥပဒေကလည်းအဲ့လိုမိကုံချုပ်မကောင်းတာမျိုးကျွန်တော်မလိုလားဘူး2008ဖွဲ့စည်းပုံအခြေခံဥပဒေကလည်းရောနာမည်ဖယ်ရဲဒီပေါင်းစုဖွဲ့စည်းပုံအခြေခံဥပဒေကိုတိတ်ခါရှိစွာဆွဲပြောင်းသွားနိုင်ရေးဆိုတာမျိုးတော့ကျွန်တော်အဲ့ဒါလိုလားတာဖြစ်ပါတယ်ဒါကြောင့်ဒီနေ့အခြေခံမှာ2008ဖွဲ့စည်းပုံအခြေခံဥပဒေမှာရယူထားတဲ့တမတော်အနေနဲ့ဒီလူသားနိုင်ငံရေးဥဆောင်မှုအခမ်းအနားကိုဒါဖွဲ့စည်းပုံအခြေခံဥပဒေပြဋ္ဌာန်းချက်နဲ့ရှင်းရှင်းလင်းလင်းရယူထားတာဖြစ်အဲ့တော့ဒီတိုင်းတော့တောက်လျှောက်ရက်တည်သွားလို့မရဘူးသို့တော့လိုအပ်တဲ့အခြေအနေရှိတော့ဒါဆောင်ရွက်တင်တယ်လို့ကျွန်တော်ဒီလိုမြင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီပါဝင်ဆင်းရဲကိုကျွန်တော်တို့ဆက်သွယ်ထားတဲ့နောက်ပုဂ္ဂိုလ်တူကိုလည်းအလဲပေးချင်ပါတယ်မြန်မာနိုင်ငံကိုနေလာပါကိုနေလာသဘောထားလဲလူရင်းတို့ရှင်ဆင်းရဲနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့နော်ကျွန်တော်တမတော်ရဲ့ခန်းကဏ္ဍကိုတော့ဘယ်နေရာမှာမပါသေးဘူးပါရင်တစ်ခက်ပဲရှိတယ်သူကကာကွယ်ရေးကိုပြန်သွားပြောင်းတမတော်ကကျွန်တော်ကာကွယ်ရေးလို့ပဲကျွန်တော်နားလည်တာလေနိုင်ငံရဲ့ကာကွယ်ရေးအတွက်ဒီဟောမှာဒီစစ်တမ်းများဆိုတဲ့နိုင်ငံတော်ရေးတော့ပဲလိုလားတော့ဖို့ကျွန်တော်ပြည်လူရလိုလားဟဲ့ဒါပေမဲ့ဘူဇုံလိုပုဂ္ဂိုလ်ကျွန်တော်ဘူဇုံအောင်လိုပုဂ္ဂိုလ်တွေရှိတယ်ဆိုတော့ကျွန်တော်ပြည်လူတွေကလက်ခံပါဦးဗျာဒါပေမဲ့အခုဘူဇုံတွေပါဒီကျွန်တော်တို့ရဲ့ဘူဇုံကျွန်တော်လေးစားရတဲ့ဘူဇုံအောင်စမ်းတဲ့မိုးနဲ့မြေကိုကြွားတယ်ဗျာစိတ်သက်တွေနေသားကြီးလှုပ်ဆောင်မှုတွေနေသားကြီးကကြွားတယ်ဒီပြောကြောင့်သူတို့ကလည်းသူတို့ကနိုင်ငံရေးမှာပါနေတယ်ဆိုတော့ကျွန်တော်နိုင်ငံဘလို့မှတိုးတက်တဲ့အနေအထားမရှိနိုင်ဘူးကျွန်တော်ပြည်သူပြောနေတယ်ကျွန်တော်တုံးတက်တယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျေးဇူးပါကျွန်တော်တို့ဒီ Facebook ကစာတချို့ကိုလည်းအချိန်အရဖော်ပြခြင်းပါတယ်သူကတော့ပညာဆိုတဲ့အကောင့်ပါရှင်မှာသူကတော့ video ခင်ဗျာကျွန်တော်တိတိလောက်လေးပြောတာပါတယ် energy သူကလောရမှာတိုင်းပြည်စီဝိုင်းတိုးတက်အောင်အရင်လောရမှာပါတယ်လူတို့ကစီဝိုင်းအစဉ်ပြေစစ်ချမ်းသာကိုချမ်းသာဖြစ်နေတဲ့အခြေအနေရောက် channel ကသူကသူ့ဘာသာသူရဲ့ energy သူကအုတ်ချုပ်မှုအောင်ရောက်လာမှာပါတယ်အရင်ဆုံးတိုင်းပြည်ချမ်းသာအောင်သာလုပ်ပြလိုက်ပါတယ်တော်တော်ဆန်ဝဲဆိုတဲ့ကောက်ပါရှင်ပါသူကနိုင်ငံရေးတည်ငြိမ်မှုကြောင့်လူဝပြင်မဲ့အုတ်ချုပ်ရေးကိုစစ်တပ်ကနေရာယူထားတာဖြစ်ဖြစ်တင်ပါရဲ့နောက်သူကတော့ခင်မောင်လင်ပါသူကတော့တက်မတော်ဒီရဲ့နိုင်ငံရေးဥဆောင်ကဏ္ဍကပါလို့ NLD စုကနဲ့အချင်းညီတိုင်းပြည်ဖွံ့ဖြိုးတိုးတက်အောင်လုပ်နိုင်ရေးကောင်းပါရဲ့အင်အားကောင်းတဲ့လူလူစုအမျိုးတက်လာတဲ့အခါမျိုးတက်မတော်ပေါ်ဩဇာရှိတဲ့အရသာကောင်းဆောင်ပညာရှင်ကောင်းဆောင်မျိုးလက်ထက်မှာတက်မတော်ကလည်းယုံကြည်စွာစစ်တမ်းအောင်ပြန်နိုင်ပါပါဆိုပြီးရေးပါတယ်ဆိုတော့ကျွန်တော်တို့အစီအစဉ်ဆုံးသတ်ဖို့တမိနစ်ချေချော်လောက်ချိန်ရပါသေးတယ်ကျွန်တော်ဒီကောင်ချုပ်နေတဲ့ကိုတီယာသူရဲ့သဘောထားကိုလည်းကျွန်တော်ဟိုသိဟိုမင်းချင်ပါတယ်ဆိုတော့အခုကျွန်တော်တို့မြမတက်မတော်နေနဲ့အရက်ပက်အုပ်ချုပ်မှုအောက်ကိုဟိုဘလို့ဒီမိုကရေစီစနစ်တည်ရမှာတော့ဟိုစစ်တပ်ဆိုတာအရက်ပက်အုပ်ချုပ်မှုအောက်ပါပဲရှိနေမှာဆိုတော့ဘလို့အချိန်မျိုးရောင်းမှာမြန်မာနိုင်ငံမှာအရက်ပက်အုပ်ချုပ်မှုအောက်ကိုစစ်စစ်မှန်မှန်ပြောင်းလဲနိုင်တဲ့အချိန်မျိုးဘလို့အချိန်မျိုးဘလို့အချိန်မျိုးကြာရင်ဖြစ်လာနိုင်တဲ့ကိုတီယာသူကိုတီယာသူရဲ့တုံ့တက်ချက်သိချင်ပါတယ
်ဟုတ်ကဲ့နှစ်ချက်ပေါ့နော်တစ်ချက်ကကျွန်တော်တို့နိုင်ငံရေးအရာပေါ့နော် trust ပေါ့ကျွန်တော်တို့ဂျုံကြည့်မှုရှိဖို့ရည်ကြီးတယ်ဒါဆိုဒီဒီနှစ်ပေါင်း90လောက်လာဟိုကျွန်တော်တို့ဒီတက်မတော်ကနေပြီးတော့တာနာကိုအသက်သက်ခေါင်းကောင်းအသက်သက်ကနေပြီးအမျိုးမျိုးကန်ပြွေပြီးတော့ကျွန်တော်တို့မလွတ်ရဲဘူးပေါ့ဗျာဟလာဟိုယူကောက်ပွဲနဲ့နိုင်လာတယ်ဟာ1990မှာဆိုလဲတာယူကောက်ပွဲနိုင်လာတယ်ကျွန်တော်တို့ဒီရလက်ကိုပေါ့နော်ယူကောက်ပွဲရလက်ကိုအတိမမပြူဘူးပေါ့ဗျာယူကောက်ပွဲရလက်ကျွန်တော်ယူကောက်ပွဲနိုင်လာတဲ့ပါတီကိုအာနာမတွဲရဲဘူးတက်တနာကမယုံဘူးသူကျွန်တော်တို့တက်ပြန်ဟလာဟိုဒုက္ခပေးမယ်လို့ဟလာဟိုကျွန်တော်တို့ပြစ်ဒဏ်လေးပေးမယ်လို့ယူဆပုံရတယ်ဗောနော်ဟုတ်လားဒီလိုတက်တာလူတွေရှိခဲ့တယ်90ယူကောက်ပဲမှာတိုင်းတဲ့ပုံစံတွေကိုအလားနိုင်ရဲ့ကျွန်တော်တို့ဒီပါတီကိုအားနာမလွဲခဲ့ဘူးနောက်တစ်ခါကျွန်တော်တို့ဒီတကယ်တမ်းဒီတက်မတော်လေးပြီးတော့အချိန်အုပ်ပဲအခု2008ချိန်အုပ်တို့ရေးဆွဲခဲ့တဲ့ဆံမလေးတော့တောင်းပြန်ဟိုကျွန်တော်တို့ဒီမလောက်ပါဘူးဆိုတဲ့ဟာတွေပါတယ်ကြဒါဒီအားလုံးကိုချုပ်ပြီးတော့ကျွန်တော်တို့ပြောမယ်ဆိုလို့ရှိရင်တက်မတော်လေးနဲ့နောက်တောင်းပြန်ပြီးတော့သူတို့ကိုအရေးယူမှမျိုးဟုတ်လားနိုင်ငံရဲ့လက်တော့ပြန်မှမျိုးဆိုရင်လေဒါကဘာလဲဆိုယုံကြည်မှုမရှိတာ ဲ့တော့ရှင်းလျှောက်ကျွန်တော်တို့ကဒီအခုတော့ပြောရဲလို့ဟာတမတော်ကနေပြီးရက်ဖက်အုပ်ချုပ်မှုအောက်မှာရှိဖို့ဆိုလို့ရှိလို့ရှိတယ်နံပါတ်1ဒီနေရာကနေပြီးလက်ရှိကျွန်တော်တို့ချိန်ခေါက်ဥပဒေမှာသင်ထားတဲ့ဒီ25ရာခိုင်နှုန်းလို့436တို့စသည်ဖြင့်ကျွန်တော်တို့ဒီအစိုးရအဖွဲ့မှာဟိုဌာနကြီး3ခုကျွန်တော်တို့ဝန်ကြီးဌာနကြီး3ခုပြည်ပြည်ရေးလို့ရေးပါတဲ့ဌာနကြီးကိုင်တယ်ဟာဒါတွေကိုအပြည့်အစုံဆောက်သွားပေးဖို့ဆိုလို့ရှိရင်နံပါတ်1က trust လို့လေဒါယုံကြည်မှုပေါ့သူတို့ကဘယ်သူမှဒုက္ခမပေးတော့ဘူးဆိုတဲ့နိုင်ငံရေးကယုံကြည်မှုဟလာအဲဒီ confidence ကတက်လာဖို့လိုပဲဖြစ်တဲ့နောက်နေ့တစ်ချက်ကပါလို့ကျွန်တော်တို့အရက်ဖက်ဟလာကျွန်တော်နိုင်ငံရေးသမားတွေအုပ်ချုပ်ရေးသမားတွေပေါ်ပေါက်လာဖို့လိုတယ်တိုင်းပြည်ကိုကျွန်တော်တို့ဒီပြည်ထောင်စုကိစ္စမျိုးတွေကာကွယ်ရေးကိစ္စမျိုးတွေမှာလည်းတကယ်ပိုင်ပိုင်နိုင်နိုင်ကြံ့ကြွယ်ဖြစ်ရှင်းနိုင်တဲ့ management လုပ်နိုင်တဲ့တွေးခေါ်ပြောင်းလဲနိုင်တဲ့ဟလာအရက်သားနိုင်ငံရေးသမားတွေအရက်သားအုပ်ချုပ်ရေးသမားတွေလုံငန်းကျွမ်းကျင်တဲ့ရက်သားအုပ်ချုပ်ရေးသမားတွေ
ကျေးဇူးပါကျွန်တော်ချိန်နဲ့ဒီလောက်ပဲ
ပေါ်ပေါက်လာကျွန်တော်တို့ပြည်လေပါပါလိမ့်မယ
်ဗျဟုတ်ကဲ့ကျေးဇူးထူးတင်ပါတယ်ပါဝင်ဆွေးနွေးပေးတဲ့ဒင်းစာဆရာဦးတရာတွေပိုတိုင်းနဲ့နိုင်ငံခေါင်းဆောင်တူဖြစ်တဲ့ဦးခွန်မြင့်ထွန်းကိုယ်တိုင်ပါဝင်တဲ့သူတွေဖေးဆွနဲ့အီးမေးလ်ပေးပို့ရတဲ့သူတွေနဲ့တော်တာရှင်တွေအားလုံးကိုကျေးဇူးတင်ပါတယ်နော်